နယ်ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်မီပါထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9:00ကနေ8:00ခွဲထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူဆောင်တို့ပြန် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မှာလည်းအဆက်တန်ပြနေပါတယ်။ COVID ကရောဂါအကန့်အသတ်ကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့ဒီလိုက်အစီအစဉ်များမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါတယ်။လာမယ့်ရှေ့သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့21ရာစုပင်လုံးညီလာခံဒီဘလော့ဖြစ်ပျော်လင့်နိုင်မလဲဆိုတဲ့ညီငယ်လူငန်းစဉ်သုံးသက်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါတယ်။မြမရေးလီလာသူဥမမောင်ဆိုးနဲ့ပျော်စုအင်စတီကျူကသူတွေတီဆိုင်းထွန်းအောင်လင်းတို့နဲ့ပင်တိုင်းဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါဒါမဲ့ဒီညီငယ်စနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုရင်းဆုံးမေးကြပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်တည်းမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုရောဖြစ်ပါမလား။ဥမောင်စိုးအမြင်ရင်းဆုံးသိကြပါလေ။တော
်တော်စဲဒီတစ်ခေါက်လုံးမဲ့စုသားကြီး21ရာစုပင်လုံးတို့ပြည်တော်စုညီချင်းညီလာခံတို့ပေါ့ဗျာ။သာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးတဲ့ညီလာခံဖြစ်ပါတယ်ပထမတစ်ချက်ကပြောမှဆိုလို့ရှိမှာဗျာသူတို့က2019အကုန်မှာပြန်ညီလာခံပြန်စဖို့လုပ်ကြတာပေါ့သူတို့ညမထားတာနောက်ဆုံးကြတယ်လို့ပြောလို့ရပါတယ်တစ်ဖက်ကပြောမှဆိုရင်လည်းကိုဗစ်ကာလအတွင်းမှာမဖြစ်မနေလိုရတဲ့ညီလာခံလို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ NLD အစိုးရတက်တမ်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလိုရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သစ်ဖြစ်ပြီးတော့လုံနိုင်တဲ့အချင်းဒီပုံအောင်ပူတည်ပြီးတော့ကျင်းပါလာလားမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုက်ထွက်လွင်ရဲ့အမြင်ကြီးကြပါလေ
ဒီအပြစ်ရပ်ပြီးတာတိုင်းတာလက်နက်ကင်တွေဖို့ရတယ်ဘာပဲပြောပေါ့ဗျာတစုံတရာဟိုစားကြီးမတိုးတက်ရင်တော့မှဟိုဒီဟာလေးလှုပ်ခြင်းအဖြစ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်တယ်တချို့အရွေလေးတွေနေနေပါပါတွန်းနိုင်တယ်ဆိုတော့အနေထားမျိုးလောက်ပဲရှိတယ်ပေါ့မနေ့က GICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းကြရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုသဘောတူညီချက်ရလာတချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်တော့တဲ့အခြေအနေမျိုးတိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစ်ထိပ်တစ်ပိုင်းနဲ့တွားနေတဲ့ငင်းညာရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲတွားနေတဲ့ငင်းညာရေးဖြစ်စဉ်ကဒီတရုတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာစုရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာစုရနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးဆန်းဆိုရင် EEO လိုအဖွဲ့အစည်းမျိုးတွေနောက်တစ်ခုကဟိုဘက်မှာဆိုရှင်လဲရှမ်းမြောက်ကိုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိကြပါလား
ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးဆိုးတဲ့အချိန်မှာ NC ကိုမဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RTS ပေါင်း10ဖွဲ့ထိုးသွားတာပေါ့ KNU ပေါင်းတယ်တန်တဲ့ဖွဲ့ရမမထိုးဒါအလုံးပေါင်းရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတရားမပါတာတခုကဘာလဲဆိုတော့ဘွားတို့မိုင်းလာတို့ကလည်းသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD စွာတက်လာတဲ့အချိန်မှာဒီညည်းညီလာငုံဆက်ပြီးတော့ဆက်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတော့အဲ NCTA အောက်မှာဆက်သွားမယ်ဆိုတဲ့အခါမှာ NC လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာငုံဆက်သွား။အဲ့တော့ NC မှာမပါတဲ့ဟာတွေကကျွန်တော်တခု FMPCC လို့ခေါ်တဲ့မြမိတ်ခုနှစ်ဖွဲ့ KMPP ဒီဖွဲ့ရမပါဘူးဖြစ်သွားတယ်။အဲ့တော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြည်ညီညာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ဖြစ်ဖြစ်ငင်းငယ်လုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့85%လုံးလက်နက်ကင်အင်အား85%လုံးကိုပြတ်သွား ဆိုတော့အများဆုံးမပါဘူးဖြစ်တယ်ဒီငယ်လောက်ကအဲ့တော့အဲ့တော့မပါတဲ့ခါမှာဒီငင်းငန်းကြီးအတွက်အလားလာစီတော့ကျွန်တော်တန်းသားရေးနေပတ်သက်စူးနေဖြစ်ချက်နဲ့ပြဿနာဒီတော့ကျွန်တော်ကအလန်းဝင်းနေသေးပဲလို့တော့ကျွန်တော်ပြောလို့ရပါတယ
်ကျွန်တော်ဒီချက်ကိုပဲကုဆိုင်ထုံးအောင်ကိုပေးချင်ပါတယ်ခင်ဗျာအဓိကအင်းအီပြဿနာပေါ့နော်ပြောရမစလို့အင်းအီအဖွဲ့စည်းကိုအချမ်းဖက်အဖွဲ့စည်းဖြစ်နေဆူရကလည်းသတ်မှတ်တဲ့ခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့ဒါမဲ့တကယ်ညွှန်ပြီးငင်းငိုင်းဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးပြိပခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ်ချက်ပါအဲ့တော့အေးအေးမပါလာတဲ့အခြေအနေဟာတကယ်တမ်းညီညာကြီးကိုဖြေရှင်းနိုင်ပါမလားလက်ရှိပြည်လုံးညီညာကြီးကအသက်ဝင်ပါမလား
အဲ့တော့ပြန်ကြည့်ရင်ဒီညီညာကြီးဖြစ်စဉ်စကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် FCCT တို့ဘာလို့ဆွေးနွေးကြတဲ့ဟာတချို့အဖွဲ့တွေကမပါလာတွေဖြစ်တယ်ဥပမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ FCCT ဘာလို့ပဲကိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်เออตะแฟมาเลยดิโหเอเอรู้ว่ารู้เกษาดีแฟคที่ปาลายมาปูชี้ล่ะเนาะยิงใหญ่ชูดาวอย่าเว้ยจีๆเราพวกมาต้ายเนี่ยตั้วနေတာอะกูอ่ะดีโมคราไทเซชั่นလို့လည်းပြောတယ်โหดีโมคราซีတွင်กูပြောင်းရေးชูดาวอย่าเว้ยจีๆต้ายนี่ด้วยมาไอ้ไอ้นี่อกုံลงโหปုံตบอตุนีแจมสาနိုင်ดาတို့ยีกောက်ป่วยกูตะชั่วနေญาတွေมาไม่จิ้มป่าနိုင်ดาตะแกปริภคาဖြစ်နေတဲ့เนญีတို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘယ်လိုပြောမလဲဒီငြိမ်းချမ်းရေးရှုထောင့်ရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှုထောင့်ရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုတော့ပဲဟိုအေးအေးဟိုမဖိတ်တဲ့အတွက်တနေနေတစ်စဲပါဆိုတဲ့ဟာမျိုးတွေလည်းအများကြီးချက်ကုန်တာပေါ့နော်ဒါအလွန်ပဲမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဂရိတ်ဆာရီဆိုတာနိုင်ငံကြီးရဖြည့်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ငါးကနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံရေးသူတွေကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ်အေးကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီငယ်လုံငန်းလောက်ကမှတိုက်ပွဲတွေကပူဖြစ်လာတယ်အေးရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီငယ်လုံငန်းစင်ကနောက်ဆွဲခံနေရပြီလားအခုတိုင်းထုံးအောင်ပြန်ဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရတော်တော့နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် NCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်နိုင်ငံရေးတိုက်ပွဲမှာ state nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဖို့တန်းတူညီညာမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရအကူပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဥပမာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥပမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအပြည့်ရဆိုင်နဲ့ပတ်သက်ရင် GMC လို့ company မျိုးတွေပါတယ်ဟိုကစအကုန်လုံးဥက္ကဋ္ဌတွေယူထားတာချေလဲတာတို့ဒါမျိုးတွေအားစပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်အစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလုပ်ချင်တာတို့ဘာလို့ကစအဲ့ဒီသဘောမျိုးတွေဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလို့ရစာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောတဲ့အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့ဒီလိုဖြစ်ပြီးတကယ်တမ်းဒီလောက်ကနေတော့လုံနေတယ်ဗောဗျာဟိုဒိုင်နာလနကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အချင်းအ ਨੇ ချင်းသဘောတူညီချက်လောက်နေပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေဘာတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနေကြီးတွေတမှာဟိုတလောကဒီကြောက်မဲတို့ဘာလို့မှဖြစ်တယ်လူလူဆန္ဒပြပွဲတွေဘောနော်စတက်ထွက်သွားတို့ဖပွန်တို့ဘာလို့မှဖြစ်တဲ့ဟာမျိုးတွေဟာတကယ်တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာဘလို့ဖြစ်လာလဲတော့ပထမရည်ရွယ်တော့အကုန်လုံးဓာတ်တူခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားဆွေးဆွေးနွေးပွဲတို့ပြိပခါဖြစ်နေတဲ့ဒေတာပဲပြိပခါဖြစ်ခဲ့တဲ့ဒေတာတွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါပဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်ဆောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြည့်ရပြီးသားအဖွဲ့တွေနဲ့ဒီအဲ့လိုဆက်သွားရင်တော့မှကျက်နာရှိနေတယ်ဆိုတော့အပြစ်မရတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပိုဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီဖိဘခရဆယ်ကြီးတစ်ဖက်ကသူက federal တီထောင်ရေးဆိုတဲ့ကိစ္စမှာလည်းထူထူးလကောက်ပါပဲအဲ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြစ်တောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ်
အစိုးရလက်ထက်မှာညီငယ်ကြီးလုံငန်းစဉ်နောက်ဆုတ်သွားလားတိုးတက်လာသလားကိုမောင်စုမြင်သိကြပါတယ်
အမေဒီအစိုးရလက်ထက်မှာအခုလက်ငင်းကြုံတွေ့ရတဲ့ပြဿနာက တပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်။နော် NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယပြည်ညီလာခံပြီးတဲ့အချိန်မှာ RCS ဆို KNU လို့ NCA စွန့်နှုတ်ခွဲတွေကစတိုင်းတဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့တို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2010မှာတော့သဘောတူညီချက်ရဲ့တစုံတရာရမယ်ပေါ့ဗျာ။ဒီပါတဲ့သဘောတူညီချက်ရမရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အချိန်မျိုးတော့ရှိတယ်။နော်သို့တော်လည်းပြည်ထနာကပါဖြစ်တယ်ဆိုတော့ NC မထိုးသေးတဲ့အဖွဲ့တွေနဲ့ပြတ်တယ်အဲ့တော့ NLD ဆိုရလက်ထက်မှာ NC မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာဆယ်ဘွဲဖြစ်သွားတယ်သို့တော်လည်းကျန်းနေတာကလောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတာဒါနဲ့ပတ်သက်ပြီးပြည်ထနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှဒီပါဝင်ကျန်တဲ့လူဆွနေမဲ့သွားရချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအေးပါဝင်ကျန်ရင်းနဲ့ဘယ်လက်ဆွဲမထိုးတဲ့၄ဘွယ်ကိုဆွနေတယ်။နော်အဲ့တော့ဘယ်လက်ဆွဲမထိုးသေးတဲ့၄ဘွယ်နဲ့ဆွနေမယ်ဆိုတော့လည်းဒီနေ့မပြေလဲဘူး။မပြေလဲတဲ့အပြင်ကိုဒီနေ့ဒီစုရရည်ကြီးလာကမှလည်းအေးကိုမဖိတ်ဘူးဆိုတဲ့အခါမှာသက်သနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်ကပြန်ကြည့်ရင်ဘယ်လက်ဆွဲထိုးတဲ့အဆင့်သက်သက်ဖွဲ့ပြောရင်လက်ရှိအေရီယာရေးပါတဲ့အဟာဖြစ်အေးနဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲကြီးပြက်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လို့ဒါမဲ့အနေနဲ့အဲဒီအစိုးရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းကြီးညာလိုက်ပြီးတယ်ကြီးညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းကြီးညာထားလို့ကျွန်တော်မဖိတ်နိုင်ဘူးဖြစ်ဒါအန်နရီဆိုရဲသဘောထားပေါ့အတမတော်ဘက်ကလည်း AO ကိုတခိုင်မှာခြေချောင်းကမပေးဘူးသို့မဟုတ်နင်းဟောင်းဆက်ထဲမှာလည်းကျန်ရင်ထဲမှာလည်းခြေချောင်းကမပေးဘူးဖြစ်အဲ့တော့ပြဿနာဘာလဲဆိုတော့ကျန်ရင် AA PNL MND လေးဝဲကိုပထမဆုံးဘယ်လိုလဲထိုးဖို့ဆိုလို့ရှိရင်အဓိကတော့ကြည့်ပြဿနာ A နဲ့ဒီအဖြစ်ကရစေးဖြစ် A နဲ့တခိုင်ရစေးဖြစ်မယ်ဆိုလို့ရှိရင် A ကိုတီရှိခွင့်မပေးဘူးသို့မဟုတ် A ကိုချမ်းဖွဲ့ဖွဲ့ကျညာထားရဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငင်းငယ်လုံငန်းစဉ်မှာတော့အပြုတ်တိုက်ရေးပဲဖြစ်သွားတယ်။အဲ့တော့ငင်းငယ်လုံငန်းစဉ်ကိုကျွန်တော်တကယ်ဆွေးနွေးမယ်ဆိုရင် AO နိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့အကြောင်းသတိပြုဖို့။ဒါပထမဆင့်ဖြစ်ပါတယ်။အဲ့တော့ AO နိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘွဲ့နဲ့ဘယ်လိုလဲထိုးပြီးမှသာဆိုရင်ခုနမြောက်ပိုင်း9ဖွဲ့ပေါ့။ AA ပါဒီဝါမိုင်းလာ SSD ပါမြောက်ပိုင်း9ဖွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်။အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ငင်းငယ်လေးလုံငါးပြန်ရက်တက်နေတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ဥမ္မောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ငင်းငယ်လေးလုံငန်းစင်ကဥသိမ်းစိန်လက်ထက်စီကလောက်လာတာအခုစစ်စွန်းနှစ်ထဲတော့ရောက်နေပါပြီဒီပတိုင်ငင်း2010မတိုင်ငင်းကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ကရက်စင်းသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီငင်းငယ်လေးလုံငန်းစင်နေလောက်ခါမှာရခိုင်လူဒီလာပြုမှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်ရက်သားတွေထိခိုက်ပိတ်ဆုံးမှုတွေပိုများလာတယ်ဒီချိန်တွေကပြောရင်ငင်းညာလက်ရှိငင်းငယ်လုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောကြကြပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
သက်သနာဒီလိုရကျွန်တော်တို့ရခိုင်မှာဒီဟိုတိုက်ပွဲတွေကြစ်ဆန်နေတာကြတော့သူကအင်းကြီးကထိုးပေါက်လာတာ2015 16 17မှာပေါ်တော့စိတ်မသိသာဘူးပေါ့ဗျာဒါနဲ့တက်မလို့ပဲကကြည့်တာလဲဘာပြန်ကြည့်ရဆိုတော့အင်းဒီရခိုင်အင်းဒေသမှာ70ခုနှစ်ကစပြီးတော့သူတို့ဒီနေ230ကျော်လောက်ဒီအဖြူအောင်နဲ့ထိန်းထားတယ်ဆိုရဲသူတို့ခိုင်ယူဆတဲ့ရှိတာဒါမဲ့2018လောက်ကတည်းကပြင်းထန်တိုက်ပွဲတွေရှိပြီးအေးကထိုးပေါက်လာတဲ့ချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်အလွယ်ကူမပေးနိုင်ချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုမှတော့ဒါတော့ကြာမယ်ဗျ။နော်ဒါလို့တော့ကျွန်တော်နားလည်လို့ရတယ်။သို့တော်လည်းငင်းငင်းလုံးနေလို့သဘောထားရင်တော့ဒီကြံနာကိုဘယ်လိုဖြစ်ရှင်းလဲဆိုပြီးတော့ကြည့်လို့အဲ့တော့ငင်းငယ်လောဆက်ပါမလုံးနိုင်သေးဘူးဆိုတော့ကျွန်တော်တို့ကဒီခိုင်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေ
တယ်အဲ့တော့ကျွန်တော်ကိုဆိုင်ထွန်းအောင်လည်းမေးချင်ပါတယ်အခုလိုဖြစ်နေတဲ့ငင်းငယ်လုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်လက်ရှိ LED အစိုးရကုနိုင်ကငင်းငယ်ပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလားဘာကြောင့်ရှိ ਉ မလန်းနိုင်တာလဲကိုဆိုင်ထွန်းအောင်လည်းမေးသိချင်ပါတယ
်ကျွန်တော်အမြင်ရပြောရရင်တော့ဥပမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူစနစ်ဖွဲ့မပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအာဏာမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ 2016မှာကျတော့ NLD ဆိုရတက်လာတော့ဆိုရတက်ချင်းနဲ့မှာသူရအဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနစ်စင်လို့လို့သူကငင်းချမ်းရေးနဲ့ငင်းချမ်းရေးနဲ့ဆိုပြီးမှသူအကြီးအကျယ်ဟိုဒီငင်းချမ်းရေးကသူတို့အစိုးရရဲ့ဟိုအဲ့ဒီမှာရည်ရွယ်ချက်လိုမျိုးကျွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အာနာကိုင်ဆွဲထားတဲ့လူတွေမှလည်းဒါအဓိကပြဿနာရှိတာပေါ့နော်အာနာဟိုအဲ့လိုပြောလို့တခြားတိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြဿနာမရှိတာမျိုးပြောတော့လည်းမဟုတ်ဘူး။ဒါပေမဲ့ဘူဝါရရေးရရပဲကြည်ကြည်ဥမာသူ့ရဲ့ဟိုအလုံးအဖွဲ့တွေဖွဲ့ပြီးတည်ဆောက်မှုတို့ချင်းတက်မှုတို့ရပဲကျင်းတော့တော်တော်လေးဟို energy ဆိုးရလဲတော်တော်လေးအားနည်းတော့တာတွေ့ရတော့ဗောနော
်။ကိုစိုက်ထုတ်လင်ကုလားပြောသွားတဲ့အချိန်မှာတိုင်းသားတွေကိစ္စပါတယ်။တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ဒီနေ့လုပ်ငန်းစဉ်မှာတိုင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့ရောမြင်ပါလား
။ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ခုနှစ်ပိုင်းပဲကြည်ကြည်ပါဒီ2016နောက်ပိုင်းပဲကြည့်ကြည့်တချို့ဟာလေးတွေတော့သူတို့မှလည်းအာနေချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကုတ်ကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငြိမ်းချမ်းရေးရှုထောင့်ရခြင်းပိုခတ်တာပေါ့ဟိုဆင်းနေနေတာလန်နဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရပ်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ပိုအရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွာတော့ပါတော့ပို့အရေးကြီးတာပေါ့နော်ဥပမာအဖြစ်ရခိုင်မှာဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးထိရောက်တာပေါ့တိုင်းရင်းသားလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတည်းကဥပမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဘာတွေကစပါလဲတဘောတစ်ခုကတချို့ဟာတွေကတော့သူတို့ပပနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့ပါသူတို့ဟိုလူတွေခွင့်ရမဆုံးရောဆုံးအောင်လုပ်လေစီတို့ဘာတို့ဒါမျိုးလေးတွေတော့လုံးဝမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်နဲ့ပတ်သက်လို့လည်းမိချင်ပါလေ energy ဆိုတဲ့လက်ထက်မှာအရင်ဦးသိန်းစင်လက်ထက်ကတော့တတလက်လက်ညီနေလူငါးစီမလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရဲ့ခံခံတာပေါ့နော်စစ်တက်ကတကယ်ပဲဒီနေ့လုံငန်းစဉ်နဲ့ပတ်သက်လို့ energy အစိုးရလက်ထက်မှာလူလားရှိရလား energy အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုဆိုင်ထွန်းလည်းအမြင်သိကြပါလေ
အဲ့ဒါကတော့တော်တော်များများပူးမလင်းလင်းပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်တပိုင်းမှာတော့အစိုးရအနေနဲ့အာဏာမှုရှိနိုင်တယ်ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရနောက်လိုက်ပါပြီးလုံလဲဆိုတဲ့မိကုံးကတော့တော်တော်များများထောက်ပြတယ်ရှိတယ်ပေါ့နော်အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပြီးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပြီးတာအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်။အဲ့ဒီနေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့။တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်။ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟိုသူတို့လူမျိုးတွေကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့ဒါကြောင့်
လေးလာမှုတွေကလောက်ပါတ
ယ်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တပ်ကသဘောရဲလုပ်နေတာမဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်ကောင်းလဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တပ်နဲ့ရခိုင်လိုကိစ္စမျိုးမှာတိတ်သဘောထားချင်းမကွာဘူးဗျကိုကွာရင်တော့ပါစနစ်အနည်းငယ်လေးပဲကွာနေမယ်တော်တော်များများတူညီတယ်လို့ပြောလို့ရပါတယ
်ပြောရမယ်ဆိုအနေအဆိုးကတက်လာကလေးကဒေါ်ဆန်းစုကြည်ကိုယ်တိုင်ကငင်းငယ်ကြီးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုံလဲလုပ်ပါတယ်ဒါပေမဲ့အခုလိုချင်းကြီးဖြစ်တာဟာအနေအဆိုးရဘက်ကဘလို့တက်မကင်တက်ဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့အနေအဆိုးရလက်ထက်မှာငင်းငယ်ကြီးလုပ်ငန်းစဉ်ကိုလုပ်ဖို့လူရွေးတဲ့အခါမှာလူရွေးရဲ့လူကမဒီတခြားလုံးမှသူမငြင်းဘူးလို့ပြောလို့ရပါတယ်။ဆိုတော့နှိုင်းချင်ရင်သူသိစိတ်လက်ထက်မှာဒီဘုရားမင်းတယောက်တည်းစာသုံးလို့ပါတာ။ဟော NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုက္ခသုံးအောင်ထားတယ်။ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပထုံးဦးပေါ့။အဲ့လူတွေကတခြားလုံးမှဆိုလို့ရှိရင်ကျွန်တော်ငြင်းလုံးမှမကြည့်အစောပိုင်းလာတာကဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆွေးနွေးပွဲတွေမှာ။အလဲပိုင်းလာမှဦးကျော်တင်းဆွေတွေ့ရတယ်အခုနောက်ပိုင်းမှာဥပထုံးဝင်လုံးနာတွေ့ရတယ်။ဆိုတော့ဒီငင်းရလကစမှာဒီတောင်ဝင်ယူရည်မငိမ့်တာ NLD အစိုးရအတွက်ဆိုလို့ဒီငင်းရလကစမှာအားနဲ့ချက်ကိုမြင်ပါဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်ဆိုလို့ရှိရင် ကျွန်တော်တို့ကဒီနေရာလုံးကတိုင်းပိုင်းနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုစောင့်ပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံးဦးစားပေးလုံးမလဲဆိုတဲ့နေရာမှာအဲ့ဒီနေဥဆောင်နေသွားတာနဲတယ်။သူကတတ်မလို့သဘောရအောင်နဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံးဆောင်နေရတယ်ပဲကိုလက်တွေ့ဒီလုံးဆောင်နေတာပဲဖြစ်ဖြစ်သူကအဲ့ဒီအစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတဲ့တက်မလို့ရဲ့သဘောတော့ငဲ့ငဲ့ကြည့်ပြီးလောက်တဲ့ဆာမှာတော့ဒီကျင်းရဲလုံငန်းစရာတရွဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါကျင်းရဲလုံငန်းစင်နေတော့မဆိုင်တော့ဘူးဆိုတော့အဲ့ဒီအစိုးရအနေနဲ့တက်လာပြီးတဲ့ဆာမှာဆိုတော့တိုင်းရပါတီဆိုတော့မြို့တော်ဥပဒေရင်တိုင်းရပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီနဲ့သဘောထားပြီးဆွေးနွေးတာတခါမှမဖြစ်ဘူးဆိုတော့ရေတော့ပွဲအနိုင်ရပြီးတဲ့ဒီနေ့ဒီဒီရုပ်ဝါဒီဥပဒေပြမှာဝင်လာတဲ့တန်သာပါတီတွေကတော့ဆွေးနွေးပွဲကွယ်နိုင်ငံရေးဆွေးနွေးပွဲတွေသဘောထားပြီးဆွေးနွေးတာမရှိတဲ့ချိန်မှာတော်လင်းကလက်နက်ကင်ဖွဲ့စည်းနေနေနဲ့ဒီလိုအချိန်မျိုးမှာဂန်းလူကြီးကရှိပါမလားဆိုတော့တန်ရတဲ့အများကြီးဖြစ်စီတာလည်းအကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD နေနဲ့တန်သာပြည်နဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီအခြေခံဥပဒေပြင်မှာပုံမှန်26တဲ့ဒီပုံမှန်26တဲ့ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေကျင်ရောတိုင်းသားပြည်ရင်မှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်းကြီးချုပ်နဲ့အစိုးရကိုရေတော့တင်ပြောက်ပြတ်ခွန့်ဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နေနေကတော့သူအကြောင်းပြချက်တင်နေတာမပေးဘူးပေါ့ဗျာသူလက်မခံဘူးဆိုရင်တော့တိုင်းသားတွေကဒါကိုတွတ်သွားကြတယ်ဗျာနော်ဒါလုံမြို့ဟာချီတယ်အဲ့တော့တော်ရဲလူတွေနေနဲ့မြို့ဝလူတွေအောင်တော့ပြင်မပေးရင်ငါတို့လက်နက်ကင်ထားတဲ့လူတွေရောခွင့်ပေးရမှာဆိုတော့တန်တရားတွေအကြီးမြတ်ပါတယ်ဒီလိုအချိန်ရင်းမြို့မှာ NLD နေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်သင့်မှုတော့ပ
ါနီးနာရရောမူဝါဒရရောအားလိုက်ချက်တွေတုံ့ပြန်တယ်ပေါ့ကျွန်တော်ကိုစိုင်းထွန်းအောင်လည်းနောက်ဆုံးပြီးချင်ပါတယ်ခင်ဗျာဦးသိန်းစိန်လက်ထက်ကတော့ NLD ကဘလောက်ဘာကြောင့်ခြေသက်တော်လေးမစမ်းနိုင်တာလဲကိုစိုင်းထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအဖြစ်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစိုးပိုင်းခြေလှမ်းတွေကိုကြည့်တယ်။ဘာသွားတွေ့ရလဲဆိုတော့ဥမာမောင်စိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလည်းမဆွေးနေခဲ့ဘူး။ဟိုအာဏာခွဲဝေရေးလည်းဟုတ်ဒီပတ်တိမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်။အဲ့ဒီအချိန်မျိုးမှာသူက27ပြည်လုံးဆိုပြီးမှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလို့ပါလို့လည်းလုပ်တယ်သူလောက်ရင်သူအကုန်အောင်မြင်မယ်လို့ကိုကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပြည်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခက်လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းဒေသဒေသတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းမှုတို့ဘာလို့အတွက်မျိုးအထီးသာသွားမတော်မဟုတ်ဘူးပေါ့နော်ဆိုလိုရတဲ့ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါလိမ့်မှာသူတို့တတ်တူပါတော့နဲ့သူတို့ဘလို့သဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရာအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအဖြစ်2016လောက်ကလေးကဥမာဘန်ကောက်ပို့တတင်းတဖို့မှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ဘာလို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်သူဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ဟိုရတော့ခင်ရင်ဒါဂုံတင်းရနိုင်ငံရေးတိုက်ခါရကြီးမှမလို့လှုပ်တာလားတဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ပဲနဲ့တေချာမဆောက်ပဲနဲ့လှုပ်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြင်ခဲ့ရတာနောက်ပိုင်းမှာကျတော့သူကထရန့်ကဘလို့ပြောင်းသွားလဲဆိုတော့ဥသိမ်းစိန်လက်ထက်ကတက်ပူဆိုးတာပထဝီနိုင်ငံရေးနဲ့တွေ့ရင်ဥသိမ်းစိန်လက်ထက်မှာဒီကျွန်တော်တို့ငြိမ်းချမ်းရေးဘော်လုံးကိုထိုင်းနယ်စပ်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်စပ်ဘက်ကအရောက်သိမ့်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးတကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာသွားတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင်သူကအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းနာရေးဆက်ဆက်ဒီပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်းသူဘာမှတေချာပြင်ခဲ့တာမတွေ့ရဘူး။ဥပမာတရုတ်ကို လိုက်ရောရင်ဒီတိုင်းနာလက်မှတ်ကန်ဒီအပြည့်ရမယ်ဆိုတဲ့မူမျိုးကိုလည်းသူ2019လောက်ကနေစပြီးမှသူချိတ်တက်တာပဲအခုထိလည်းမအောင်မြင်ဘူးဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအခြေအနေမျိုးနဲ့တချို့မနီးရိုးဆွဲဝေးသွားတဲ့ဟာမျိုးလေးတွေလည်းအများကြီးတွေ့ရတာပါနော်တစ်ဖက်မှာလည်းတက်ကိုသူမထိန်နိုင်ဘူးပေါ့ဗျာတက်ကိုအလိုလိုက်ရတာလည်းများတယ်ဆိုတော့စုံလုံးရတော့သူ့မှာမူဝါဒရေးရလဲအားနေချက်ရှိလို့ဒီအတွက်ဟိုစေတနာရောတကယ်ပါရဲ့လားတကယ်အောက်ကအခြေအနေမှန်နေရောတကယ်တိနာလဲခဲရလားဆိုတာတော့ကျွန်တော်တော့စံမြောက်ဝင်တယ်ဗျာ
အဲ့ဒီအစိုးရလက်ထက်ညီနိုင်ရေးလုပ်ငန်းစဉ်အခုလာမဲ့ဇုတ်ထအချင်းပြည်လုံးညီလာခံညှော်လင့်ချက်စတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမရေးလေးလာသူဥမ္မောင်မောင်ဆိုးနဲ့ပျော်စု Institute ကသူတည်သည့်စိုင်းထွန်းအောင်လင်တို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပါ